ယူကရိန်းနိုင်ငံတောင်ပိုင်းခရိုင်းမီးယားဒေသရဲ့ဒီဆေဗစတိုပိုမြို့နားမှာရှိတဲ့ဘဲလ်ဘက်လေတပ်စခန်းမှာယူကရိန်းတပ်တွေကိုရုရှားတပ်တွေကပိတ်ဆို့ဝိုင်းထားပါတယ်။ဒီကနေ့မှဒီကြိုတင်အကြောင်းမကြားဘဲနဲ့ရုရှားတပ်တွေရောက်ရှိလာပြီးတော့ဝိုင်းထားတာပါ။ဘာအတွက်အခုလိုစခန်းကိုလာဝိုင်းသလဲဆိုတာပြောချင်းမရှိပေမဲ့သတင်းထောက်တွေရဲ့ကင်မရာတစ်ခုကိုတင်ဆက်ခဲ့ပြီးတော့သတင်းထောက်တွေကိုထွက်သွားဖို့ပြောခဲ့ပါတယ်။ဘဲလ်ဘက်စခန်းကဒီယူကရိန်းတပ်မှူးကြီးကို Reuters သတင်းဌာနကဆက်သွယ်ခဲ့တာမှာတော့ရုရှားတပ်တွေကနေပြီးတော့လက်နက်ချဖို့အတွက်ရာဇသံပေးထားတယ်လို့ပြောပါရယ်ခရိုင်းမီးယားဒေသကိုရုရှားတို့ကဒီယူကရိန်းနိုင်ငံထဲကနေပြီးတော့ခွဲယူဖို့အပိသက်ဆောင်ရွက်နေတဲ့တစ်ချိန်တည်းမှာပဲခရိုင်းမီးယားဒေသထဲမှာရှိတဲ့စစ်တပ်အခြေစိုက်စခန်းတွေစစ်သည်မော်တွေကိုရုရှားတွေကသိမ်းယူနေပါတယ်အခုအချိန်ထိကတော့ယူကရိန်းတပ်တွေဘက်ကနေပြင်းပြင်းထန်ထန်ခုခံတာမျိုးမရှိသေးပါဘူးယူကရိန်းနိုင်ငံကလုံခြုံရေးနဲ့လူ့အခွင့်အရေးအခြေအနေတွေကိုလေ့လာမယ်နိုင်ငံတကာလေ့လာသူတွေယူကရိန်းစီကိုရောက်လာဖို့ရှိနေချိန်မှာပဲအခုလိုမျိုးအခြေအနေတွေဖြစ်နေတာပါဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OSCE အဖွဲ့ကလေ့လာသူ900လောက်ကလူ့အခွင့်အရေးအခြေအနေအပါအဝင်ယူကရိန်းရဲ့လုံခြုံရေးအခြေအနေအားလုံးနဲ့ပတ်သက်တဲ့ချက်လက်တွေကိုစစ်တမ်းကောက်ယူဖို့ရှိပါတယ် OSCE အဖွဲ့အနေနဲ့ခရိုင်းမီးယားဒေသအပါအဝင်ယူကရိန်းတိုင်းနိုင်ငံလုံးမှာလေ့လာစစ်တမ်းကောက်ခွင့်ရှိတယ်လို့အမေရိကန်ကပြောပါတယ်ရှင်